တရားလိုရှိနေတွေတရားရုံးဝင်နှန်းတွေနဲ့သူတို့မိသားစုတွေပေါ်မဝေးဖန်ရတားမြစ်ချက်ရုပ်သိမ်းပေးဖို့တမရဟောင်းထရပ်မြေလျှောက်ထားချက်ကိုနယူးယောက်အယူခံတရားရုံးကစာသားပရိနေမှာပယ်ချလိုက်ပါတယ်။ပဝန်းကျင်အခြေအနေပြောင်းလဲသွားကြောင်းဒုတိယတမရဟဲရစ်ကမဲဆွယ်စီယုံရေးလုပ်တဲ့အခါမှာသူ့ကိုယ်သူယခင်ကအစိုးရရှိနေဖြစ်ဆောင်ရွက်ခဲ့တာကိုပြောပြီးထရပ်ကိုစီရင်ချက်ချခံထားရတဲ့ရာဇဝတ်သားဖြစ်ပြောခဲ့ကြောင်းဟဲရစ်ကလွတ်လပ်စွာပြောခွင့်ရပြီးထရပ်ကမပြောနိုင်တာဟာယုတ်တိမတန်တာကြောင်းထရပ်မြေရှိနေတွေကရေးသားလျှောက်လဲခဲ့ကြတာဖြစ်ပါတယ်။ထရပ်မြေအမှုစီရင်ချက်ပြီးဆုံးသွားတဲ့အထိတားမြင့်မိန်ကိုဆက်လက်ထားရှိခဲ့တဲ့တရားသူကြီးဂျွန်မာချယ်နဲ့ဆုံးဖြတ်ချက်မှန်ကန်တယ်လို့တရားသူကြီး၅ရောက်ပါဝင်တဲ့ပြည်내အလဲလက်ဆက်အယူခံရုံးကစီရင်လိုက်တာဖြစ်ပါတယ်။မြတ်တဲ့တရားရေးဆိုတာအမှုစီရင်ချက်ဆုံးထိပါဝင်တယ်လို့တရားသူကြီးတွေကဆိုပါတယ်။လိန်ဖြောပြေးရုပ်ရှင်သစ်ဆောင် Stormy Daniels ကိုငွေပေးခဲ့တာနဲ့ဆက်ဆက်ပြီးစီရင်လိန်ပြမှုအပါဝင်ဆွဲဆိုချက်34မှုနဲ့ထရပ်မှာအဖြစ်ရှိကြောင်းဂျူရီတွေကဆုံးဖြတ်ခဲ့ပြီးပြစ်တာကိုတော့စက်တင်ဘာလတည်းမှာတရားသူကြီးကဆုံးဖြတ်ဖို့ရွှေ့ဆိုင်ထားခဲ့တာပါ။